မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖက်ဒရယ်အရေးကိစ္စရပ်တွေမှာအထောက်အကူဖြစ်နိုင်ဖို့ရည်ရွယ်ပြီးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPTJC ကအတွင်းရေးမှုအဖွဲ့ဝင်15ဦးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနော်ဝေးနဲ့ဆွစ်ဇာလန်နိုင်ငံတို့ကိုငြိမ်းချမ်းရေးလှိမ့်လာရေးခီးအဖြစ်နဲ့ဒီကနေ့မြန်မာနိုင်ငံကနေထွက်ခွာကြမှာပါ6ရက်ကြာမဲ့ဒီခီးစဉ်မှာ UPTJC အတွင်းရေးမှုအဖွဲ့ဝင်တွေအချင်းချင်းအလွတ်တဘောဆွေးနွေးတာတွေလည်းရှိနိုင်တယ်လို့ဒီခီးစဉ်မှာလိုက်ပါသွားမဲ့သူတွေကပြောပါတယ် VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကအပြည့်အစုံတင်ပြထားပါတယ်
ဒီဥရောပနှစ်နိုင်ငံခရီးစဉ်မှာပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှုအဖွဲ့တွေကအစိုးရကိုယ်စားလှယ်တပ်မတော်သားကိုယ်စားလှယ်နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေစုစုပေါင်း15ရောက်လောက်ပါပြီးအခုသွားရောက်မဲ့နိုင်ငံတွေတဲကဒီမိုကရေစီစနစ်ကိုအဓိကလေးလာမဲ့ခရီးစဉ်ဖြစ်ကြောင်းUPDJC ဒုတိယဥက္ကဋ္ဌတောင်းယူထားတဲ့ Democratic Party မြန်မာရဲ့ဥက္ကဋ္ဌဦးသူဝေက VOA ကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့တွင်းမှုဖွဲ့ကဟိုတပတ်ကြာတော့တပတ်ကြာခရီးပေါ့နော်။အဲသွားမှာပါ노ဝင်းနဲ့ဆွေးစလနဲ့လေ။ဒီနေ့ထွက်မှာတော့ဒီနေ့ခရီးထွက်ကြမယ်လေ။ဒီကတော့ဒီညီညာရေးလေ့လာဖို့ပါပဲ။နော်ဒီရည်ရည်မှာကျွန်တော်တိုင်းပြည်တည်ဆောက်ဖို့ကျမလည်းပါတယ်ဒီမိုကရေစီအရေးကြီးစားတဲ့ဖွဲ့စည်းရေးကြီးစားတဲ့ဒါတွေပါသူတို့ပါကြပါလိမ့
်အခုခီးစင်မှာလိုက်ပါသွားမဲ့သူတွေလည်းဖြစ် UPDJC ရဲ့အတွင်းရေးမှုအဖွဲ့တွေရဲ့ကတိုင်းသားလက်နက်ကိုင်ကိုယ်စားလှယ်တစ်ခုဖြစ်တဲ့ကရင်မျိုးသားအစည်းအရုံး KNU အထွေထွေအတွင်းရေးမှုချုပ်ဘဒုစောတာတို့မူကတော့ဒီခီးစင်မှာအလို့သဘောဆွေးနွေးပွဲရှိနိုင်ရဆိုပေမဲ့လေးလာရေးခီးစင်လာဖြစ်ကြောင်းသူကအခုလိုပြောပါတယ
်ကျွန်တော်ကြည့်ကြတော့ဒီကျောင်းနိုင်ငံရဲ့အနေအထားပဲလို့မှတ်လို့ရဆိုရင်ဒီကျောင်းရဲ့ကျောင်းနိုင်ငံနဲ့ဒီဆွစ်ဇာလန်ဆိုတဲ့ဒီ Federal System စသဖြင့်အဲ့လိုပေါ့လေဒါလေးကြီးနေမှာပဲအမှန်ကတော့ကျွန်တော်တို့ဒီ study towards the ball ပါပဲဒါနဲ့ PPTGC ရဲ့လို့အကင်းမှုဖွဲ့ရည်နေနဲ့သွားရတာကြောင့်လည်းကျွန်တော်တို့အနာလူလူလလကြောဆုံရှင်နေတာ install လုပ်တာလည်းတော့ရှိကောင်းရှိပါတယ်အဲ့ဒီပေါ်လေးပါပဲ
ဒီခီးစဉ်အတွင်းလာမယ့်အောက်တိုဘာလတည်းကျင်းပဖို့ရှိရဲမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရတပ်မတော်တွေဘက်ကကိုယ်စားလှယ်တွေတွဲဆောင်ကြမယ်အပြည့်ခတ်ရစရေးဆွေးနွေးပွဲကိုလည်းတိုင်ပင်ဆွေးနွေးကြဖို့ရှိရဲလို့ UPDJC အတွင်းရေးမှူးအစိုးရကိုယ်စားလှယ်ဦးလောင်မောင်ရွှေကပြည်တွင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင်းလာဖို့ဆိုရင်အစိုးရတပ်မတော်နဲ့တိုင်းရင်းသားအဖွဲ့တွေသုံးမွှဲဆိုင်ကြားမှာယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့ခေါင်းဆောင်တွေအချင်းချင်းချိတ်ဆက်နိုင်ဖို့ကပိုအရေးကြီးကြောင်းနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ်။ဒါပေမဲ့ဒီခီးစဉ်ဟာနှစ်ဖက်တွဲဆုံဆွေးနွေးပွဲတွေကိုအထောက်အကူဖြစ်စေမဲ့ခီးစဉ်လို့သူ့အနေနဲ့မမြင်ဘူးလို့သူကပြောပါတယ်
။နော်ဝေနိုင်ငံတို့ဆွေဒင်နိုင်ငံတို့အထိတွားပြီးတော့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်လို့တော့ကျွန်တော်အနေနဲ့တော့မမြင်ဘူး။ကျွန်တော်တို့တကယ်လေ့လာရမှာကျွန်တော်တို့ ਨੇ မတိမ်မရင်နိုင်ငံတွေကိုကျွန်တော်တို့လေ့လာအောင်အင်ဒိုနီးရှားကိုလေ့လာအောင်ဖိလစ်ပင်းကိုလေ့လာအောင်နောက်တချို့အာဖရိကနိုင်ငံတွေကိုကျွန်တော်တို့လေ့လာအောင်ကျွန်တော်တို့ ਨੇ နော်ဝေတို့ဆွီဒင်တို့ဆိုတာအင်မတန်မှအလံဝေးအဲ့ဒီအခါကျတော့အဲ့ဒီပုံမှာကြည့်ရင်လည်းပဲကျွန်တော်တို့စီမှာပြန်သုံးလို့ရပါမလားလို့လေမေးခွန်းထုတ်เสียရှိတယ
်အစိုးရအနေနဲ့မကြခင်မှာတနိုင်ငံလုံးအပြည့်ခတ်ရစေးသဘောတူညီမှု SCA နှစ်ပတ်လည်လုပ်ဖို့ရှိကြောင်းနဲ့27ရာစုပင်လုံးညီလာခံပြန်ဆနိုင်ဖို့ဆွေးနွေးနေကြောင်းနိုင်ငံတော်သမ္မတရုံညွှန်ကြားမှုချုပ်ဦးစောတေကမြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဘွဲ့နဲ့စက်တင်ဘာ18ရက်ကျိုင်းတုံတွေ့ဆုံပွဲမှာပြောခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲအတွင်း UPDJC အတွင်းရေးမှူးတွေရဲ့နော်ဝေနဲ့ဆွစ်ဇာလန်ခီးစဉ်ကိုလည်းအတည်ပြုခဲ့တာဖြစ်ပါတယ်